အမေရိကန်ပြည်ထောင်စုမှာ Republican Party နဲ့ Democrat Party တို့အကြားအရေးပါလာတဲ့သမ္မတလောင်းပနာမရွေးကောက်ပွဲတွေကိုဆက်လက်ကျင်းပနေပါတယ်။ Michigan ပြည်နယ်နဲ့ Mississippi ပြည်နယ်နှစ်ခုမှာကျင်းပတဲ့သမ္မတလောင်းရွေးချယ်ပွဲမှာတော့Hillary Clinton ကအသာကြီးရနေပြီး Republican ဘက်မှာတော့အင်္ဂါနေ့နှောင်းပိုင်းပြည်နယ်လေးခုမှာကိုယ်စားလှယ်လောင်းနေတဲ့ရှေ့တန်းရောက်နေတဲ့ Donald Trump အပေါ်ထောက်ခံမှုကျဆင်းနိုင်တယ်လို့နိုင်ငံရေးစစ်တမ်းတွေကပြောနေကြပါတယ်။မနန္ဒာချန်းကဆက်ပြီးတော့ပြောပြမှာပါရှင
်။အခုကျမတို့တန်လွင့်နေချိန်မှာ Michigan, Mississippi, Idaho နဲ့ Hawaii ပြည်နယ်တွေမှာတော့မဲယုံတွေပိတ်တော့မှာဖြစ်ပါတယ်။ဒီပြည်နယ်တွေမှာရှင်ပြိုင်နေကြတဲ့ Republican Party ကိုယ်စားလှယ်တွေကြားမှာတော့အင်ချမ်းမြေလုပ်ငန်းရှင်ကလေးအကျွဲတရေကြီးဒေါ်နယ်ထရန့်က Republican Party တွင်မှထောက်ခံမှု34ရာခိုင်နှုန်းရှိနေစေဖြစ်ပြီးတော့ပြိုင်ဘက်တွေဖြစ်ကြတဲ့ Texas ပြည်နယ်ထက်လွတ်တော် Matt Cruz က25ရာခိုင်နှုန်း Florida ပြည်နယ်ထက်လွတ်တော် Matt Marco Rubio နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကာစစ်က73ရာခိုင်နှုန်းအတီးတီးရနေကြတယ်လို့ Washington Post သတင်းစာနဲ့ ABC ရုပ်သံလွှင့်သတင်းဌာနတို့ရဲ့ပူးတွဲစစ်တမ်းတွေမှာဖော်ပြထားပါတယ
် Because if we don't winWe've all wasted a lot of time. So get out and vote. We will make America great again. I promise.
ထိတ်ဆုံးနေရာမှာရှိနေတဲ့ကလေးကျွဲတထေးကြီးဒေါ်နယ်ထရန့်ကသူ့ကိုထောက်ခံမှုပေးကြဖို့သူ့ရဲ့ Facebook လူမှုကွန်ရက်မှာမကြသေးခင်နိုင်ပိုင်းအတွင်းကပဲဆော်ရခဲ့တာပါ။သူဟာကိုယ်စားလှယ်တွေကြားထိတ်ဆုံးနေရာမှာရှိနေတယ်ဆိုပေမဲ့လည်း Washington Post နဲ့ ABC တို့ရဲ့အရင်စစ်တမ်းတွေထက်စာရင်တော့ကြာဆင်းလာခဲ့တာဖြစ်ပါတယ်။အထက်လွတ်တော် Matt Cruz နဲ့ Marco Rubio တို့ကကတ်လိုက်နေတယ်လို့လည်းအခုနောက်ဆုံးစစ်တမ်းကဖော်ပြထားပါတယ်။2012သမ္မတလောင်းရွေးပွဲမှာအရေးနိုင်ခဲ့တဲ့ Mitt Romney အပါအဝင်ပါတီတွင်းကဩဇာရှိသူတွေကနိုင်ငံရေးအတွေ့အကြုံနည်းပါတဲ့ Donald Trump ကိုပါတီရဲ့သမ္မတလောင်းအဖြစ်အရွေးမခံရအောင်တားဆီးဖို့ကြိုးပမ်းမှုတွေအကြီးအကျယ်ပေါ်ပေါက်ချိန်မှာစစ်တမ်းတစ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရုံးမြင့်တန်ကြားအစည်းအဝေးတွေမှာပါဝင်ခဲ့ဘူးသူတထေးကြီးဒေါ်နယ်ထရန့်ဟာကြိုတင်မှန်းဆရာခက်ခဲသူတဦးဖြစ်တဲ့အတွက်2019ဇန်နဝါရီလမှာသမ္မတဘရက်အိုဘားမားရာထူးကထွက်တဲ့အခါသမ္မတတအူးအဖြစ်တက်လာဖို့နိုဝင်ဘာရွေးကောက်ပွဲကျင်းပရာမှာပြိုင်ဘက်ဒီမိုကရက်ပါတီဘက်ကရှေ့တန်းရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုမရှင်းနိုင်မှလို့လဲ Republican Party ထဲမှာစိုးရိမ်မှုတွေကြီးထွားနေတာဖြစ်ပါတယ်Democratic Party ဘက်မှာတော့အခုကျင်းပနေတဲ့ Michigan ပြည်နယ်နဲ့ Mississippi ပြည်နယ်တို့ကသမ္မတလောင်းရွေးပွဲတွေမှာတော့လောလောဆယ်အထိ Hillary Clinton က Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကိုအသာရနေတာဖြစ်ပါတယ
်။ The sooner I could become your nominee, the more I could begin to turn our attention to the Republicans.
Democratic Party ရဲ့သမ္မတလောင်းအဖြစ်အမည်စရင်ဆော့ဆော့တင်သွင်းခံရမယ်ဆိုရင်ဆော့ဆော့ဆီဆီပြိုင်ဘက် Republican ကိုယ်စားလှယ်တွေကိုအာရုံစိုက်နိုင်မှာဖြစ်တဲ့အကြောင်း Michigan မှာထောက်ခံသူတွေကိုတင်းနှင်းလာနေတာသူကပြောကြခဲ့တာပါ Michigan ပြည်နယ်ကချင်းတိုင်းရင်းသားဦးခေါ်ထောင်းကတော့ American ရွေးကောက်ပွဲမှာပထမဦးဆုံးအကြိမ်မဲပေးမဲ့သူပါသူ့အနေနဲ့တော့ Hillary Clinton ကိုမဲပေးဖို့ဆုံးဖြတ်ထားတယ်လို့အခုလိုပြောပါတယ
် Hillary ကပူပြီးတော့တင်းတော်တယ်လို့ပဲယူဆပါတယ် Bernie Sanders ကသူသူပေါ်လေစီကောင်းတော့ကောင်းတယ်ဒါမျိုးလက်တွေ့မှာအကောင်ထည့်ဖို့အဲမဖြစ်နိုင်ပါဘူးလို့ပဲထင်တယ်လက်ရကြောင်းဟီလာရီကိုပူပြီးတော့ဟာ President Martin တော်လည်းလို့ယူဆပါတယ်မြန်မာပြည်တွက်လဲဟီလာရီကလင်တန်ပူပြီးတော့ကောင်းမယ်လို့လည်းယူဆတယ်ဘာလို့ဆိုတော့အစဉ်တူက Secretary of State ဖြစ်တော့သူဗမာပြည်ကိစ္စနဲ့ပတ်သက်ပြီးတော့သူကအတွေ့အကြုံရှိလဲရှိတယ်နောက်ပြီးတော့သူကလည်းအကျိုးကျောင်းလည်းပါလေအဲ့ဒါအခြေခံပူပူတည်တဲ့ဆိုတော့အာပူပြီးတော့ဟိုဘာမှပြည့်တဲ့ပူကောင်းမယ်လို့ပဲယူဆထားပါရဲ့
မစ္စဂန်ပြည်နယ်နဲ့အဲ့ဒီပြည်နယ်ကပါတီကိုယ်စားလှယ်59ဦးရဲ့ထောက်ခံမှုကိုရဖို့ကရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေအတွက်အင်မတန်ကိုအရေးကြီးတာဖြစ်ပါတယ်Republican သမ္မတလောင်းတွေအနေနဲ့အဲ့ဒီမဲရလက်တွေပေါ်ခြေခံပြီးပါတီကိုယ်စားလှယ်တွေရဲ့ထောက်ခံမှုကိုရတာကြောင့်ဖြစ်ပါတယ်သမ္မတလောင်းအဖြစ်ပါတီကရွေးချယ်ခံရဖို့အတွက် Republican Party မှာကိုယ်စားလှယ်မဲ1238မဲရဖို့လိုအပ်တယ်လို့ Democrat Party ဘက်မှာတော့2383မဲရရှိဖို့လိုအပ်တာလည်းဖြစ်ပါတယ်ရှင်